ဖိလစ်ပိုင်ကောင်ဆောင်ရိုဒရီဂိုဒူရာတေကမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကိုတောက်ကြားနေကတောင်းပန်လိုက်ပါတယ်။မြန်မာနိုင်ငံတွင်မှဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုတွေဖြစ်နေပြီဆိုပြီးပြောဆိုခဲ့တာဟာအနောက်နိုင်ငံတွေဘက်ကရိုဟင်ဂျာမွတ်စလင်တွေကိုလက်မခံတဲ့အတွက်မခံကြည့်မခံသာဖြစ်အောင်လှောင်ပြောင်းတဲ့သဘောနဲ့ပြောဆိုခဲ့ရတာဖြစ်တယ်လို့ပြောပါတယ်။လူမျိုးရုံးတပ်ဖြတ်မှုကနေထွက်ပြေးလာကြတယ်ဆိုတဲ့ရိုဟင်ဂျာတွေကိုဥရောပနိုင်ငံတွေဘက်ကလက်ခံမယ်ဆိုရင်ဖိလစ်ပိုင်နိုင်ငံဘက်ကလည်းလက်ခံဖို့ဆန္ဒရှိပါတယ်ဆိုပြီးပြီးခဲ့တဲ့တရက်ပတ်မှာသမ္မတဒူတာတေကပြောဆိုခဲ့တာပါ။ဒူတာတေဟာမြန်မာနိုင်ငံအကြောင်းဘာမှသိမထားဘူးဆိုပြီးတော့မြန်မာအစိုးရပြောခွင့်ရသူကမှတ်ချက်ပေးပါရယ်မြန်မာပြည်တွင်းရေးကိုသူ့အနေနဲ့ကြားဝင်တာမဟုတ်ဘူးလို့တမန်တော်ဒူရာဒေးကပြန်ပြီးတော့ရှင်းလင်းချက်ထုတ်ပါရယ်ကျွန်တော်ပြောဆိုချက်အတွက်ဒေါအောင်ဆန်းစုကြည်ကိုတောင်းပန်ပါပါဒါပေမဲ့ကျွန်တော်ရဲ့ထုတ်ပြန်ချက်ကိုသတိထားခြင်းလောင်ပြောင်းတဲ့သဘောမျိုးရေးထားတာကိုသိရပါလိမ့်မယ်လို့ဒူရာဒေးကသတင်းထောက်တွေကိုဒီကနေ့မှပြောပါရယ်ဖိလစ်ပိုင်နဲ့မြန်မာနိုင်ငံဟာပြည်တွင်းရေးဝင်မဆက်ဖက်ရေးဆိုတဲ့တင်းကျပ်တဲ့မူဝါဒရှိတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ပါရယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်နေပါရယ်ဆိုပြီးဆွဆွဲပြောဆိုနေကြတဲ့အနောက်အင်အားကြီးနိုင်ငံတွေဟာရင်ဂျာအရေးမှကြတော့မဆူစလောက်သာလုတ်ကင်ပြေးတယ်ဆိုပြီးဥရောပနိုင်ငံတွေကိုတူတာတေးကဝေဖန်ပြောဆိုလိုက်တာဖြစ်ပါတယ်။တစ်ချိန်ထဲမှာပဲဖိလစ်ပိုင်နိုင်ငံဟာအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့ဝင်မဟုတ်တော့တဲ့အတွက် ICC ရှေ့နေဘက်ကဖိလစ်ပိုင်နိုင်ငံမှာစုံစမ်းစစ်ဆေးမှုတွေလုပ်လာမယ်ဆိုရင်ဖမ်းပစ်မယ်လို့လည်းတူတာတေးကတောက်ကြနေမှာပဲချိန်ချောက်ပြောဆိုလိုက်ပါတယ်။